ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းတော့အဖွဲ့ရနေပြီးတော့ဒီ2010ခုနှစ်အတွက်ဟလာကမ္ဘာနိုင်ငံတွေရဲ့စာနယ်ဇင်းလွတ်လပ်ခွင့်ပေါ့နော်တိုးတက်ဆုပ်ယုပ်မှုအနေထားစီးရင်စရာထုတ်ပြန်ပါတယ်ခင်ဗျာအဲ့တော့ဒီမြန်မာနိုင်ငံကဟလာ2009ခုနှစ်မှာတော့နိုင်ငံပေါင်း198နိုင်ငံမှာ192နိုင်ငံမြောက်ပေါ့လေရှိခဲ့ရကနေပြီးတော့အခု2010မှာ194နိုင်ငံမြောက်ဟိုးအောက်ဆုံးကိုရောက်သွားပါတယ်ဒီဘလို့အခြေအနေတွေကမြန်မာစာနယ်ဇင်းလွတ်လပ်ခွင့်ကိုနေကြသွားစီတယ်လို့ဆရာဦးစိန်ဝင်းအနေနဲ့လေ့လာတွေ့ရှိရတယ်ခင်ဗျအ
ဲဒါကတော့အကြောင်းပြချက်တစ်ခုကတော့ခေကောက်ပွဲနီးလာတဲ့အခါမှာဒီရေဝပီပြားကြီးကိုပို့ပြီးပြယူဆိုင်လာတယ်လို့ထင်တယ်ဆရာစာရည်ဆိုရင်အထက်မှခံရတာတော်တော်လေးကြာပြီအခုဒီလာထဲမှာလည်းအရက်30ပဲရှိသေးတယ်ဆရာစာမှုခုနှစ်ပုတ်အဖြုတ်ခံရဒီရုပ်ောက်ပဲလီးလာလေအထက်မှခံကြွေးပကံလို့ဖြစ်လာဒါတော့လတ်တော်အကြောင်းပြချက်ပေါ့လေဒီတစ်ခုလုံးခြုံရုံးမယ်ဆိုရင်တော့ဒီကိစ္စကမဆမ်းဘူးလို့ထင်တယ်ဒါကြောင့်လေဆိုတော့ဒီမိုကရေစီကိုစာနယ်ဇင်းလို့ရောက်ဖြစ်လို့ဆိုတာဒီစစ်ကြနဲ့ပဓာကရန်တန်တလာဖြစ်ကြည့်ကြဆိုတာကကကင်းတန်တမိတ်သူ့စဘာဝအရာကိုကသူကမိဘထုတ်တာတွေမိခုဆင်းနေတာတွေကိုလုံးဝခွင့်မပြုအထက်ဆင်းရသေးတဲ့အမေကိုအခုလည်းအာနာခညပဲဒါမျိုးစစ်ကြအစိုးရကြီးကြီးကြီးများကာလပတ်လုံးတော့ဒီစတဲ့ဒီလိုလားဖြစ်ဆိုတာဘယ်လိုနည်းကအပြည့်အဝမရနိုင်ဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီအခုလောလောဆယ်မှာဆိုလို့ရှိရင်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သတင်းတွေကိုပြည်တွင်းဂျာနယ်မဂ္ဂဇင်းတွေကရေးသားဖော်ပြတဲ့အခါမှာဘလို့အပိုင်းတွေကရေးခွင့်ရပြီးတော့ဘလို့အပိုင်းတွေကြတော့အပိတ်ပင်ခံရတာမျိုးရှိလဲခင်ဗျရေ
းခွင့်ရတာတွေကတော့ရွေးကောက်ပွဲကိုထောက်ခံတဲ့သတင်းမျိုးဖုံးလာမျိုးတွေပေါ့အဲ့လိုမျိုးတွေဆိုရင်တော့လွတ်လွတ်ကျွတ်ရေးခွင့်ရပါတယ်ဒီကောက်ပွဲကိုလည်းဆန်းစစ်တဲ့ဝေဖန်တဲ့တုံးတတ်တဲ့အကြီးအသားမျိုးပါလာရင်တော့အထုတ်ခံရတာများတယ်။ကြာခုထုတ်ခံရတဲ့ခုနှစ်ပုတ်ဆိုတာဒီကောက်ပွဲနဲ့ဘာမှမဆိုင်ဘူး။ကြာရေးရိုးရေးစီရင်တိုင်းပဲလူငယ်တွေကဒီအားဖြည့်ပြီးတဲ့အစာတွေရေးတာပဲ။အဲ့ဒါကြီးကိုပဲထုတ်ခံရအောင
်။ဆိုတော့ဒီရွေးကောက်ပွဲလို့ဆိုလိုက်တာနဲ့ထင်သာမြင်သာရှိတဲ့ပါတီတွေကတော့ဟလာကြံ့ခိုင်ဖွံ့ဖြိုးရေးပါတီရှိမယ်။ဟိုတဆညလို့ပါတီမျိုးရှိမှာပေါ့လေ။ပြီးတော့ဒီဒီမိုကရေစီရေးအတွက်အတိုက်ခံလုပ်မယ်ဆိုတဲ့ပါတီတွေရှိမယ်ခင်ဗျာအဲ့ဒီတဲမှာမှဒီကြံ့ခိုင်ဖွံ့ဖြိုးရေးနဲ့တဆညပါတီနဲ့ပတ်သက်ပြီးတော့ဘလောက်အတိုင်းအတာကြီးဟလာတူးဆွဖော်ပြခွင့်ရတယ်လေခင်ဗျာ
အဲ့ဒါကြီးကတော့လုံးဝမရဘူး။ကောင်းကောင်းရင်းရင်တော့အကုန်ရဒါလေးကိုဝေပန်သုံးတတ်တာကြီးကြီးမဲ့ဆွဲတော့လုံးဝမရဘူး။
အော်ဒီမြန်မာနိုင်ငံမှာစစ်တပ်ကစပြီးတော့အာဏာသိမ်းခဲ့တဲ့1962ခုနှစ်မတိုင်ခင်ကပေါ့လေစာပေစီစီရေးဆိုတဲ့အဖွဲ့ဆိုတာမျိုးထားရှိခဲ့သလားခင်ဗျာ
မရှိပါဘူးဒါအဲမဆာကချက်မှာပေါ်ထွက်လာတာပါအ
ဲ့တော့ဆရာကြီးဒီလမ်းကြောင်းတစ်ခုတိုးတက်လာဖို့အတွက်ဆိုလို့ရှိရင်ဒီလိုစာပေစီစီရေးဆိုတဲ့အဖွဲ့မျိုးဟာထားသင့်သလားခင်ဗျာ
အလုံးကမထားသင့်ပါဘူးနော်ဒီမိုကရေစီနဲ့ဆက်စားဆိုတာဗရာဒရန်တန်တလာဆန့်ကျင်တယ်ဆိုဒီမိုကရေစီဖြစ်ထွေးနေလေဆိုရင်စာပေလွတ်လပ်ခွင့်အပြည့်အဝပေးရဒါမှလာရင်တိုင်းပြည်ရဲ့အဖြစ်အပျက်မှန်လေအခြေအနေမှန်လေပြည်သူလူထုရဲ့ဆန္ဒအမှန်လေကိုစာနယ်ဇင်းတွေကပေါ်ထုတ်ကြတယ်။အဲ့ဒီလိုစာနယ်ဇင်းတွေမရှိဘူးဆိုရင် check and balance မရှိတဲ့အတွက်အစိုးရတွေကနာတော်ကိုပြီးတော့လုံးတိုင်းအဲဒါမျိုးစာနယ်ဇင်းလုံးလောက်ခဲ့ဟာလုံးဝကိုလိုအပ်တယ်
အဲ့တော့ဒီ1962ခုနှစ်မတိုင်ခင်အဲ့ဒီတုန်းကဆရာတို့သတင်းစာတွေမှာဒီနိုင်ငံရေးပါတီနဲ့ပတ်သက်ပြီးတော့ဘယ်လောက်ရှိဟိုဝေဖန်ရေးသားခွင့်ရှိခဲ့ကြလဲခင်ဗျအ
ာရခိုင်ရင်းပြီးဝေဖန်ရေးသားခွင့်ရပါတယ်ဒီရုပ်ဦးလေးကိုဘဝရှင်မင်းတရားကြီးလို့ဖုန်းနေတဲ့ဥဖုံးဖေကစေမွန်တက်ခဲ့တော့အဲ့ဒီစေမွန်တက်တဲ့အတိုင်းပဲနောက်ပိုင်းမှာလည်းပဲဘဝရှင်မင်းတရားကြီးဆိုတဲ့အစုံကတွင်ကျယ်ပြီးတော့ဥနုကိုရေးမဲ့ဆိုရင်ဘွားရှင်မင်းတရားကြီးလို့ကြီးကြကြတယ်။ဥနုကလည်းသူ့ကိုဘွားရှင်မင်းတရားကြီးရဲ့တိုင်းလို့ဆိုပြီးတရားစွဲတာမဟုတ်ပါဘူးလို
့။ဟုတ်ကဲ့ဟုတ်ကဲ့။ဟိုရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြည်တွင်းချာနယ်စာနယ်ဇင်းသမားတွေပေါ်ပြနေတဲ့အထဲမှာဆရာအလိုတွေ့တာအလိုမတွေ့တာဘာတွေရှိလဲခင်ဗျ။အ
ားလုံးကတော့ဒါအခုမှနှစ်ဖူးပြီးဒူးပြီးတွေ့တာဆိုတော့နော်ရတဲ့ဘောင်လေးကနေပြီးတော့အဲ့ဒါပြည်သူလူထုကိုတရေပေးနိုင်အောင်သူတို့ချိုးစားပြီးတော့ရုပ်ကြကြိုင်ကြပါလေ။နော်အဲ့တော့ဒါဝန်တော်တော်ကြည်ရလို့ကိုပြောနိုင်ပါတယ်
။ဆရာဦးစိန်ဝင်းကိုကျေးဇူးတင်ပါတယ်ခင်ဗျာ
။ Okay okay